တောင်မေကတိုင်နိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲဖို့ရည်ရွယ်ချင်းပါခဲ့တဲ့တနင်္လာနေ့ကရွေးကောက်ပွဲမှာအ ਨੇ ဆောင်မဲပေါင်းတသန်းလောက်ကိုမမမကန်စီးရင်ပြခဲ့ကြောင်းအီလက်ထရောနစ်မဲပေးရစင်းနဲ့ဝန်ဆောင်မှုပေးခဲ့တဲ့ကုမ္ပဏီကပြောဆိုလိုက်ပါတယ်ဖွဲ့စည်းပုံရေးဆွဲရေးအထူးလွတ်တော်ကိုယ်စားလှယ်ကိုရွေးချယ်ရွေးကောက်ပွဲမှာမဲဆန္ဒရှင်အရေးအတွက်ကိုမမမကန်စီးရင်ပြခဲ့တာတန်မြှောက်ဖြစ်စရာမရှိခဲ့ကြောင်းSmartmatic ကုမ္ပဏီအမှုဆောင်ရရှိချုပ်အန်တိုနီယိုမူကီကာကဒီကနေ့ပြည်ထောင်စုလန်ဒန်မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါကုမ္ပဏီရဲ့ Electronic စနစ်နဲ့တွက်ချက်မှုအရအမှန်တကယ်မဲတွေးခဲ့သူအရေးအတွက်နဲ့အာဏာပိုင်နဲ့ကြီးညာထားတဲ့အရေးအတွက်ကြားအ ਨੇ ဆုံးမဲတသန်းလောက်ကွာနေတယ်လို့ပြောဆိုကြပါအစိုးရကတော့မဲပေးသူ၈သန်းရှိတယ်ကြောင်းပြောဆိုထားပါတယ်